ယူကရိန်းနိုင်ငံရဲ့ချုပ်ချယ်အာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်ကအင်္ဂါနေ့မှာဂရိပြုပြောကြားလိုက်ပြီးမဲ့မြောက်အတ္တန္တိစာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်တရားဝင်ထောက်ခံမှုတော့မပေးခဲ့ပါဘူ
း We are strong supporters of them. We are engaged with them in working to push back on the destabilizing actions but that's a decision for NATO to make and
ယူကရိန်းနိုင်ငံကိုအခိုင်အမာအားပေးထောက်ခံပေမဲ့ NATO ဖွဲ့ဝင်ဖြစ်လက်ခံမှုကတော့မာမိတ်ဖွဲ့ကြီးကသာဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယူကရိန်းနိုင်ငံနေဆက်မှာမကြတဲ့ရင်ရက်တွေကရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ယူကရိန်းနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်ရုရှားကိုသတိပေးတဲ့အနေနဲ့ NATO မာမိတ်ဖွဲ့မှာယူကရိန်းနိုင်ငံကိုလက်ခံဖို့လဲ NATO အဖွဲ့တွင်ရင်မှုချုပ်ယန်စတိုတန်ဘတ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အင်္ဂါနေ့အစောပိုင်းကဆက်သွယ်ပြောဆိုရမှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတိုက်တွန်းခဲ့တာပါပြင်ပြောင်းလဲတက်တက်လောက်နဲ့ရုရှားကိုဟန်တားနိုင်မှာမဟုတ်ပဲ NATO ဖွဲ့ကသာစစ်ကိုတားဆီးနိုင်မှာဖြစ်တဲ့အကြောင်းလဲယူကရိန်းသမ္မတကနောက်ပိုင်း Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်